ရည်ချင်းမှနေတဲ့ရခိုင်နောက်ပိုင်းကအိုင်ကြောက်တယ်ရှင်းပြနေတာဘလဝမျိုးနယ်ပြည်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့မနေ့ကတိုက်ပွဲအကျဉ်းထိုင်ဖြစ်ပေါ်ခဲ့တယ်လို့အဲအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အဲအဖွဲ့မဲလိုက်ချင်းနေမှဒီအမ်းမျိုးနယ်တဲ့ဒီလိုင်းကြီးရရဲ့အစိုးဖက်ဒီ8ကီလိုမီတာခွေလောက်အပေါ်မှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်ဘလဝမျိုးနယ်မိချောင်းကတားအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိတယ်နောက်တစ်ခုကတော့ဒီအဲ့တော့မြို့နယ်ကလတရာမြို့ဝမ်းမကြရောဒီအဲ့မှာတောင်တန်းမှာလည်းပဲဒီတိုက်ပွဲအပြင်းထန်ပြီ
ရတိတော်မြို့နယ်မယူမြေအပြင်မှာလေမယူမြေရဲ့အရှိတ်ကမ်းမှာရှိတဲ့ထီစွေကြောက်တန်းရေပုံစောက်ခအောင်မြေကုန်ဘော်ဒီကုန်ရင်းနေချေရနဲ့အနောက်ဘက်ကမ်းမှာရှိတဲ့အောင်စေကုန်စဖိုကျွန်းကန်ပင်ပြင်ဝန်စတဲ့ချေရတွေကိုပိတ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီပြေသာမှုကစစ်တွေကနေမယူမြဲတိုင်းနောက်ဖက်ကိုတက်လာတဲ့တပ်မတော်ရင်ရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တံတွေနဲ့ပြစ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိသလိုဒေသခံတွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေသခံတို့ကဆွဆွေးပြောဆိုပါတယ
်တပ်မတော်ပြင်ပေါ်စီးဒီစီဟာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တစ်စစ်တော်မဆုံးရှောက်တိုင်းအောက်မှာခဏနောက်ပြီးတော့မှတက်ပြီးတော့မယူမြဲကျော်တိုင်းစီနောက်ဘက်ကိုတက်လာပြီးတော့မှဒီတော့အယောင်ကတတ်တူပြီးတော့လမ်းတကြီးရောလမ်းနောက်တွေရောတတ်တူနေတဲ့ရောတုံးပြီးဒါဆက်ဖိုက်ပြီးတော့လာပါတယ်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ကလည်းကြောက်ရွံ့ပြီးတော့ကိုတို့အသက်အိုးအိမ်လိုဆိုတဲ့နေရာမှာပုန်ကူပြီးနေရပါတယ်ဒါနဲ့သူတို့ပစ်တဲ့စီတွေဟာဒီမယူးမျိုးကျော်ရဲ့အရှိတ်ဖက်ရော်ဒီရောအနောက်ဘက်မှာရှိတဲ့ရော်ဒီရောအကုန်လုံးကိုစစ်မှတ်ခဲ့ပါတယ်အဲ့ဒီမှာသူတို့ပစ်ခဲ့တာကြောင့်ဒီလက်ရော်တွေမှာစစ်ခဲ့တဲ့ရာသူတွေရှိတယ်လို့သိရပါတယ်ခင်ဗျာ
အဲ့ဒီပြေသာမှုကြောင့်မယူမြင့်ရဲ့အရှိတ်ကမ်းမှာရှိတဲ့ရေပုံးကြီးရွာကမျိုးသမီးနှစ်ဦးနဲ့ဆောက်ခတ်ကြီးရွာကမျိုးသမီးတစ်ဦးတန်ရာရရှိခဲ့တယ်လို့ဆောက်ခတ်ကြီးရွာကဥမောင်ဘူးကပြောပါတယ
်။အဲဥဒရွာကဥဒရွာကလည်းမရောက်ရဘူး။မရောက်ရတာကဥဒရွာကမဟုတ်ဘူး။ဒီတစ်ခေတ်ကနေသူရှင်မြန်မာလာနေတာလေ။ဒီကတော့ဆိုင်ရှိတော့အဲ့ဒါအဖော်ကြီးတယောက်တရားတင်ငါဖက်တက်ကမှရဖက်တက်ကမှတန်ရာရတယ်။ဥဒရွာဖေးကိုလဲကြတယ်
အဲ့ဒီတိခါမှုဟာတပ်မတော်ရင်ရင်ကပြစ်တာဖြစ်တယ်လို့ဒေတာခန်တွေကဆွဆွေးပြောဆိုကြပါမယ်တပ်မတော်ဘက်ကတော့မနေ့ကစင်တင်နယ်ပလောက်ဝဘက်မှာဒါတိုက်ပွဲတွေရှိပြီးမယူမြေကမ်းရွာတွေကိုသူတို့ပြစ်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးအဝန်ကြီးဗိုလ်မှူးကြီးမင်းတန်းကပြောပါတယ
်တပ်ကပြစ်တော့ကွာတပ်ကအဲ့လားလေးပါတော့မရှိဘူးဟုတ်ပါဘူးတပ်မတော်ရင်ရင်အဲ့လားဝေးကြည့်တာပြောဘူးဟာတို့တပ်တို့တည်နေတဲ့ဘဝတည်းကတော့ဘာလို့ပြစ်မလဲအဲ့ပြစ်ပြီးဒီလမ်းတော့ကိုင်လေးရတဲ့ပုံမရောက်ဘူးဟိုအမေကဒီကမင်းမယုံရင်ငါပြစ်ပြရမယ်လေးရမှာမေးရတယ်ပြီအောင်ပြီရအောင်ဟိုဘရဝနာမှာတော့သူတို့တိုက်နေတာပဲအဲ့ဒီအေးဒီပဲလိုက်တိုက်တာဒီ
ပေါ်စီးရစ်တင်းမှနေတဲ့ရခိုင်နောက်ပိုင်းမှာနှစ်ဖက်ကြိတ်ခတ်မှုတွေဖြစ်ပေါ်ပြီးရတာတေဆုံးတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမှန်များပြလာနေပါတယ်ဒီကမ်းမှုတွေကြောင့်ရသားတွေခိခိုက်တန်ရာရရှိတိုင်းမှာလည်းတနေ့အေဖွေတို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုနေကြတာလည်းဖြစ်ပါတယ်ပိကရေရပိုင်းတွေကလည်းရတိတော်မျိုးနယ်ဘက်မှာအဲအပွင့်နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရတိတော်မျိုးပေါ်နဲ့တခြားဘေးလဲရာကျေးရွာတွေကိုထွက်ပြေးလာကြတယ်။စစ်ဘေးတောက်ခတွေ3000ကျော်လောက်ရှိတယ်လို့ရတိတော်မျိုးနယ်မျိုးသားလက်တော်မှဦးခင်မောင်လာကပြောပါတယ်။အဲ
ဆက်ဆံတယ်မှာကြည့်နေတယ်နော်အင်ဂျီမာစတာနေကြတယ်။သူ့အင်ဂျီမာဆိုတလား9000တပင်းချင်းမလို့ဒီကျေးစားတာရှိဘတ်တန်လေးလူကြီးကြတော့ဒုက္ခတွေစမှာအဲနေရီခွန်ကျောင်းဥမာမြရရှိစတူမျိုးအင်ဂျီမာကနေရတာရှိတယ်။မြို့ပေါ်မှာတော့တစ်ဆောင်ဝင်ကြလို့ရှိတယ်။နေမှာဆိုရင်အကုန်လုံးတော့လောက်ကြလေးသားမရှိနဲ့။မနေဒီတပည့်တွင်ချင်းနေဆိုရင်ဒီတပည့်တွင်မှာဆိုရင်လေးဆောင်ကတော့ပို့တော့တာ
။စီရင်တင်မှနေတဲ့ခိုင်နောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းတင်နယ်ဘလောက်ဝမြို့နယ်တို့ကိုပိကရိရပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ကျင်းထိုင်လာနိုင်ပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နိုင်တယ်လို့နိုင်ငံရေးလေးလာတုံးတက်တီတို့ကပြောဆိုကြပါတယ်ခင်ဗျာ။